ကျင်းနိုင်ငံရဲ့ဝန်ကြီးဝန်ရင်းနဲ့အမေရိကန်မျိုးသားလုံခြုံရေးအကြံပေး Jake Sullivan တို့ဟာထိုင်းနိုင်ငံဘန်ကောက်မြို့မှာတောက်ကြံတဲ့ဆင်နေနေတွေမှာတွေ့ဆုံခဲ့ပါတယ်။နှစ်နိုင်ငံတာဝန်ရှိသူနှုတ်ဟာအမေရိကန်နိုင်ငံ San Francisco ဆင်နေပွဲမှာရခဲ့တဲ့သဘောတူညီမှုတွေအကောင့်ထဲပို့ဖို့နဲ့တဲ့အမေရိကန်နှစ်နိုင်ငံဆက်ဆံရေးမှာအတင်းဆောင်မခံတဲ့အရေးပါတဲ့ကိစ္စရပ်တွေကိုမှန်မှန်ကန်ကန်ကင်တွေ့ရေးအတွက်လက်တွေ့ကျကျပုံမှန်လင်းလင်းနဲ့အကျိုးရှိတဲ့မဟာဗျူဟာတွေကိုဖလှယ်ခဲ့ကြတယ်လို့သတင်းတွေမှာဖော်ပြပါတယ်။ဒီနှစ်2024ဟာတရုတ်အမေရိကန်နှစ်နိုင်ငံဆက်ဆံရေး45နှစ်မြောက်နှစ်ပတ်လည်ဖြစ်တဲ့အတွက်ဒီအချိန်မျိုးမှာတစ်ဖက်ဖက်ကအသာကြီးနဲ့ဆက်ဆံလာတဲ့ဒန်းလူညီလူဆက်ဆံပြီးအတွေ့အကြုံတွေကိုလေ့လာသင်ယူဖလှယ်တဲ့နယ်လို့လဲတရုတ်ကွန်မြူနစ်ပါတီပေါ်လစ်ဘျူအဖွဲ့ဝင်ဖြစ်တဲ့တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကလည်းပြောပါတယ်။မတူညီတာတွေကိုထောက်ပြနိုင်မယ့်အစားတူညီတဲ့အခြေခံအချက်တွေကိုလိုက်ကြည့်တန်တယ်လို့တနိုင်ငံအချိုးစီးပွားကိုတခြားနိုင်ငံကအပြန်အလှန်လေးစားဖို့လည်းပြောပါတယ်။တဲ့နိုင်ငံခြားကဏ္ဍအားလုံးနဲ့အဆင့်အားလုံးအတွက်အဆင့်မြင့်ဤပညာတွေဖလှယ်ပြီးလက်ရှိဆက်ဆံရေးလမ်းကြောင်းကိုမဟာဗျူဟာကျကျအသုံးချဖို့လည်းနှစ်ဖက်သဘောတူကြတဲ့အပြင်တဲ့နိုင်ငံဆက်ဆံရေးဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးဆက်ပြီးဆွေးနွေးဖို့ရှိတယ်လို့တဲ့နိုင်ငံသဘောတူခဲ့ကြပါတယ်။